မြမတရားစီရင်စစ်စစ်မှာမြို့နယ်ခရိုင်တရားလွတ်တော်နဲ့တရားလွတ်တော်ဂျုံစတဲ့ပြည်အဆင့်၄၀ရှိပါတယ်မြို့နယ်တရားရုံး330ခရိုင်တရားရုံး82ရုံးတရားလွတ်တော်14ခုနဲ့တရားလွတ်တော်ဂျုံတစ်ခုရှိပါတယ်အများဆုံး1000နဲ့သို့မဟုတ်1000ကျပ်တသိန်းချမှတ်နိုင်တဲ့ပြည်မှုကိုမြို့နယ်တရားရုံးကကြားနာစစ်ဆေးပြီးဒီတဲ့ပုံပြီးပြင်ကန်ကြီးလေးတဲ့အမှုတွေဆိုတော့ခရိုင်တရားသူကြီးကစစ်ဆေးပါပဲအများအပြားဥပဒေအရာရှိသို့မဟုတ်တရားဆွဲဆိုရေးအရာရှိကပြစ်မှုတွေကိုတရားဆွဲလို့ရှိပါတယ်။ဒါပေမဲ့တိုင်တန်းသူတွေလိုပါလဲရှင်းနေရပိုင်ခွင့်ရှိပါတယ်။တရားသူကြီးတွေရဲ့လုပ်ပုံခံပုံမှာတရားမျှတမှု၊ဓမ္မသမရှိမှု၊ဓမ္မဒိဋ္ဌံကျမှုစတာတွေရှိမရှိဆက်စစ်လေ့လာဖို့အတွက်အင်္ဂလန်အခြေစိုက် Justice Based Approach ဟာမြန်မာရှေ့နေတုံးဦးကိုငန်းရံပြီးကွင်းဆင်းလေ့လာစီပါတယ်။လေ့လာသူရှိနေသေးတာရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်နဲ့ခရိုင်တရားရုံးတွေမှာကြားနာမှု1000ကျော်ကို2016ကလေ့လာစာရှင်းပါတယ်။တရားဆွဲခံရသူဟာအခွင့်အရေးဆုံးရှုံးပြီးတရားရေးဝန်ထမ်းနဲ့ရဲအဖွဲ့ဝင်တွေမတရားလုပ်တာကိုငြင်းခံနေရပါတယ်။တရားရုံးဟာတပ်ဆိုင်ရာဝန်ထမ်းတွေရဲ့ဝေရှားရာဌာနလိုဖြစ်နေတာတွေ့ရပါတယ်
။နိုင်ငံတကာဥပဒေအရပြစ်မှုဆွဆွဲခံရသူမှာခုခံခြေပပိုင်ခွင့်ရှိပါတယ်။ဒီအခွင့်အရေးထဲမှာရှေ့နေငှားပိုင်권လည်းပါဝင်ပြီးမငှားနိုင်သူကိုအစိုးရကရှေ့နေငှားပြီးပံ့ပိုးရပါတယ်။2008ရဲ့အခြေခံဥပဒေမှာလည်းခုခံခြေပါ권ကိုအတိမတ်ပြုထားပါတယ်။ဒါပေမဲ့အမှုပေါင်း155မှုမှာ90ရာခိုင်နှုန်းဟာတရားစွဲခံရသူတွေဟာအစိုးပိုင်းမှာဥပဒေအကျိုးဆောင်သို့မဟုတ်ရှေ့နေမရှိကြပါဘူး။တရားလိုဘက်ကဥပဒေအရာရှိကရှောက်ထားချက်တင်ပြပြီးတဲ့နောက်ပိုင်းမှသာတရားဆွဲခံရသူဟာရှေ့နေရလိမ့်ရှိပါတယ်ဥပမာကြားနာမှုမစခင်3ရက်အလွယ်လောက်မှာတရားဆွဲခံရသူကိုရှေ့နေငှားပေးတာမျိုးဖြစ်ပါတယ်ဒီကြားတဲ့တရားဆွဲခံရသူရှေ့နေမရနိုင်အောင်အာဏာပိုင်ဘက်ကအထူးသဖြင့်ရဲကအတားအဆီးအခက်ခဲတွေလှုပ်တာတွေ့ရပါတယ်တရားဆွဲခံရသူဘက်ကလိုက်တဲ့ရှေ့နေဟာတရားသူကြီးညွန်ညင်မှာစိုးရင်လို့တရားရုံးမှာလှုပ်တင်တာမလို့ပဲတာဝန်ပြက်ကွက်တာတွေရှိပါတယ်
ချုံလောင်ခံရစဉ်မှာမတော်မတရားအလုပ်ခံရသူကိုတရားရုံးမှာတင်ပြဖို့တွတ်ဆုံနေကြပါတယ်။တရားသူကြီးနဲ့ရေရှည်ဆက်ဆံရမှာဖြစ်လို့တရားသူကြီးစိတ်ဆိုးမဲ့ကိစ္စတွေကိုတရားဆွဲခံရသူရဲ့ရှေ့နေကမလုပ်ချင်ဘူးလို့ဆိုပါပဲ။တပ်တွေခေါ်ဖို့ရှေ့နေကတောင်းဆိုတာကိုတရားသူကြီးကလက်မခံလို့အဆိုကိုရုတ်သိမ်းလိုက်ရတာလည်းရှိပါသေးတယ်။တရားဆွဲခံရသူဘက်ကလိုက်တဲ့ရှေ့နေကိုမြန်မြန်လုပ်ဖို့တရားသူကြီးကဖိအားပေးတာမျိုးတွေရှိပါသေးတယ်။တရားဆွဲခံရသူဘက်ကခုခံပြင်ဆင်ဖို့အချင်းအလုံးလောက်မပေးနိုင်တာမြမတရားစီရင်ရေးအဓိကချုပ်ရင်းချက်တစ်ခုဖြစ်ပါလေ။လိုအပ်တဲ့စာရွက်စာတမ်းရဖို့အတွက်တရားဝင်အဖို့ခအပြင်လက်ဖက်ရည်ဖို့လည်းအမြဲပေးရပါလေ
။လေ့လာတဲ့အမှု90ရာခိုင်နှုန်းကျော်မှာတရားဆွဲခံရသူနဲ့သူရှိနေဟာတီးကြလွတ်လပ်စွာတွေ့ဆုံဆွေးနွေးခွင့်မရကြတာတွေ့ရပါလေ။ရှိနေတဲ့နှစ်ဦးချင်းတွေ့ဆုံနိုင်တဲ့နေရာမရှိပါဘူး။တရားခွင်ကိုဂရုမစိုက်တဲ့တရားသူကြီးတွေလည်းယုံလိလသူတွေကတွေးကြရပါတယ်။အမှုစစ်နေတုန်းမှာအပြင်လူနဲ့စကားပြောတဲ့တရားသူကြီး၊အမှုကြားနာနေတုန်းတယ်လီဖုန်းပြောတဲ့တရားသူကြီး၊အိပ်ပျော်သွားတဲ့တရားသူကြီးစတဲ့အကျင့်ပြက်မှုတွေအကြောင်းလည်းဖော်ပြပါတယ်။တရားစွဲခံရသူကိုခြေပောက်ခွင့်မပေးဘဲပြစ်ဒဏ်ခံရမှာတေချာလို့ဝန်ခံလိုက်တာပိုကောင်းတယ်လို့အကြံပေးတဲ့တရားသူကြီးလည်းရှိပါတယ်။တရားရုံးတစ်ခုထဲမှာရာဇဝတ်မှုတမှုနဲ့တရားမမှုနှမှုစုစုပေါင်းသုံးမှုကိုတပြိုင်တည်းကြားနာတဲ့တရားသူကြီးလည်းရှိပါတယ်ဒီလိုလူမျိုးကိုနံပယ်ပါဖော်ထုတ်ဖို့လိုအပ်ပါတယ
်တရားစီရင်အစဉ်တိုင်းမှာလက်ပေးရတာဟာပုံမှန်လူမျိုးလုံးစင်လူဖြစ်နေပါပြီအမကနဲ့လှုပ်ပေးဖို့အတွက်တရားသူကြီးကိုရောဥပဒေအရာရှိကိုရောငွေချေးပူဇော်ပတ်သက်ရပါတယ်တရားရုံးစီရင်တွေကိုလက်ပေးရတာဟာတရားဆွဲခံရတဲ့ရဲ့ကုန်ကျစရိတ်ဖြစ်ပါတယ်တရားခွင်စီရင်ဟာတရားရုံးတစ်ခုလုံးမှာအရေးအကြီးဆုံးပုဂ္ဂိုလ်ဖြစ်နေပါတယ်။ငွေသိမ်းနိုင်ရင်အမှုမဖြစ်ပဲစီရင်ကယုံကြည်ပေးပါလေ။စီရင်ချက်ချဖို့တုံ့ပြန်ကြတဲ့အမှုတစ်ခုမှာအမှုမဖြစ်ပဲယုံကြည်16ကြိမ်ပေးကြတာတွေ့ရပါတယ်။တရားရုံးစီရင်နဲ့တရားသူကြီးဟာဝိုင်းလို့ဝိုင်းစားဖြစ်နေပုံရပါတယ်။တရားစီရင်ရေးမှာအမှုသဘောတဘာဝကိုလိုက်ပြီးအုပ်ချုပ်ရေးပိုင်းစစ်ဘုဒေတာအာဏာပိုင်းစတာတွေပေးတဲ့အမိန့်အတိုင်းစီဆုံးဖြတ်တဲ့တရားသူကြီးလည်းရှိပါသေးတယ်။အကျဉ်းဟောင်းရှိနေကြဖို့အထက်ကညွှန်ကြားမှုကြောင့်အမှုကို ပတ်လိုက်ရမယ်လို့ထုတ်ဖို့ပြောဆိုတဲ့တရားသူကြီးလည်းရှိပါသေး။အာဏာရှင်အလိုကျနှစ်ပေါင်းများစွာအမိန့်နိုင်ငံခဲ့တဲ့မြမတရားစီရင်ဟာနိုင်ငံတကာစံနှုန်းနဲ့လုံးဝညီညွတ်ချင်းမရှိဘူးလို့ Justice Based အဖွဲ့ကအစိုးရခန်းစားမှာမှတ်ချက်ချထားပါတယ်ခင်ဗျာ။